ထမ်းမြမာနေဆက်ဒုက္ခသည်စခန်းတွေမှာနေထိုင်ကြရစေဖြစ်တဲ့ဒုက္ခသည်ထောင်ပေါင်းများစွာတို့ဟာမြန်မာနိုင်ငံမှာပြောင်းလဲဖြစ်လာပြီးတဲ့နောက်မှာတော့နိုင်ငံတကာကအာရုံစိုက်မှုညော့နေလာတဲ့အတွက်အကူအညီပေးတာတွေကြာဆင်းပြီးတော့စားနပ်ရိက္ခာခက်ခဲတွေနဲ့ကြုံတွေ့နေရပါတယ်။သူတို့တွေနေရဲ့ရင်းကိုပြန်ရေးမရေမရဖြစ်နေစေရှိသလိုအထောက်ပံ့တွေဆက်ရမယ်အလားအလာကလည်းမှုံဝနေစေပါ။ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းတင်ဆက်တော့မဟေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာအရက်သားအစိုးရတဲ့ဟာအပြောင်းလဲတွေလုပ်မယ်ဆိုပြီးကြွေးကြော်ခဲ့ပေမဲ့2019ခုနှစ်အထိဒုက္ခသည်တွေနေရပြန်နိုင်ရေးပြန်လည်နေရချထားရေးကိစ္စတွေဟာမရေမရာဖြစ်နေသေးပဲရှိသေးကြောင်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်။ပြန်ဖို့အရေးရသောမြေရာကိုဒါမဲ့ပြန်စီရင်တဲ့လူရတော်များရှိတာ
။ဟုတ်က
ဲ့။ပြဿနာကတော့ပြောမယ်ဆိုရင်ဘာကြောင့်ဆိုရင်သူတို့ကပြန်လို့ရှိရင်ဥပမာတော့ဘာမှသူတို့ကလည်းသမီးရဲ့ဦးလေဥပမာတနေ့သူကသူများ support ပေးလို့ရှိတော့သူကြာရင်တဲ့လူတော့ရှိပါမယ်အရင်တော့ UN ဆရာတော့ပြောတော့ပြောကြတာပဲဟိုပြန်မဲ့လူကတော့ဒါမဲ့ကုတဲ့ချီရတော့ကျွန်တော်တို့ဘာမှသတိမကြဘူ
းဒုက္ခသည်တွေအနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်ရင်ပေးသွင်းနိုင်တယ်လို့လဲဆိုပါတယ်ဒါပေမဲ့ဒုက္ခတဲ့အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်ကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လဲဒုက္ခတဲ့တွေဘက်ကပြောဆိုခဲ့တာပါထိုင်းဆိုရဘက်ကလည်းနေရပြန်ဖို့မယ်ဆိုတဲ့သတင်းတွေကြားရတာတွေရှိပေမဲ့အခုတလောမှာတော့အတင်းအကျပ်ပြန်ဖို့မယ်အခြေအနေမျိုးတွေတော့မတွေ့ရသေးဘူးလို့လဲဆိုပါတယ်ဒါပေမဲ့ဒုက္ခတဲ့တွေရဲ့စားဝတ်နေရေးရက်တည်ရေးကိစ္စတွေဟာအကူအညီတွေရောပါလာတဲ့အတွက်အခက်အခဲတွေကြုံနေရသေးပဲဖြစ်တယ်လို့ဆိုပါတယ်
။ဟုတ်ဒါတော့ဟုတ်တယ်ဒါတော့ပို့တော့ရောလာနေတာလားအဲဒီစာဝန်ကြီးနဲ့ပတ်သက်တာအဲဒီဆန်လေးပါတယ်ပေါ့နော်အဲဒီစာသားနဲ့ပတ်သက်တာတော့တကယ်တော့သူတို့ရောတော့ရောတယ်စာသားရိတ်ခါနဲ့ပတ်သက်တာတော့ TVC ပဲခုနကတာယောရှိတဲ့ကျန်တဲ့ NGO ကတော့ဆေးဘက်မှာပြီးတော့သူ့ NGO ကလည်းအဲဒီ education တွေမှာဟဲ့ဒီမှာဒါကိုရှိတယ်ဒါမှမဟုတ်ဖြူပါတော့အရင်ကလုံးမရှိတော့ဘူးလေနော်
ဒုက္ခတဲ့စခန်းထဲမှာနေကြတဲ့ကလေးတွေဟာဒုက္ခတဲ့စခန်းကဖွင့်ထားတဲ့ကျောင်းတွေမှာတက်ကြရပြီးသူတို့ရဲ့ပညာရေးအတွက်တိုးတက်ရာတိုးတက်ကျောင်းတွေကိုဆက်လက်ရှာဖွေဖို့ကတော့အခက်အခဲတွေရှိနေတာပါအလို့အကင်ဒီကလည်းတရားဝင်လုပ်လို့မရတာကြောင့်တရားမဝင်နီးနဲ့ခိုးထွက်ကြပြီးဒုက္ခတဲ့စခန်းအနီးကစိုက်ခင်းနေမှာနေစားအလုပ်သမားတွေအဖြစ်သွားလုပ်ကြပြီးသူတို့ရဲ့ဝမ်းစာရေးကိုဖြည့်ရှင်းနေကြရပါတယ်ရေရှည်မှာတော့သူတို့ရဲ့ဘဝရက်တည်ရေးကပိုပြီးတော့ခက်ခဲလာတယ်လို့လည်းဆိုပါတယ်လက်ရှိမှာတော့နှစ်နိုင်ငံအစိုးရတွေကဒုက္ခတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးပြောဆိုတာတွေလည်းမကြားသိရဘူးလို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးကရင်ဒုက္ခသည်စခန်း9ခုမှာတော့ဒုက္ခသည်8000လောက်ခုလုံနေထိုင်နေကြပါတယ်။ကရင်ဒီဒုက္ခသည်စခန်း2ခုနဲ့ပေါင်းမယ်ဆိုရင်တော့ဒုက္ခသည်ပေါင်း3000နီးပါးရှိပါတယ်ရှင်။